American ပြည်ထောင်စုရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအတွက် American အစိုးရကခွင့်ပြုလိုက်တဲ့ယာယီကာကွယ်ပေးမှုဆိုင်ရာ Visa TPS နဲ့ပတ်သက်လို့ဘလို့အခွင့်အလမ်းတွေဘလို့ကန့်သက်ချက်တွေရှိနေလဲဆိုတဲ့ရှင်းလင်းဆွေးနွေးပွဲကို New York မြို့ကောင်စီဝင်ရဲ့အကူအညီနဲ့ Burma Point အဖွဲ့က online ကနေအင်္ဂါနေ့ကပြုလုပ်ခဲ့ပါတယ်နယူးယောက်မြို့ကောင်စီရဲ့ဥပဒေရေးရာဆောင်ရွက်ပေးနေတဲ့အဖွဲ့ကိုယ်စားလှယ်တဦးရှင်းပြခဲ့တဲ့မြန်မာနိုင်ငံသားတွေအတွက် TPS ရှောက်ထားတဲ့အချက်လက်တွေနဲ့ပတ်သက်လို့ Burma Point တာဝန်ခံကိုမိုးချန်ကအခုလိုပြောပြပါတယ
်။အမေရိကန်မှာရောက်နေပြီးသားမြန်မာနိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံကိုမြန်မာပတ်စုကင်ထားတဲ့မြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံကိုမပြောင်းနိုင်တဲ့အနေအထားမျိုးရှိနေတယ်ဆိုလို့ရှိရင်ဒီမှာ18လသို့မဟုတ်12လတော်မဟုတ်6လအစသည်အဖြစ်ပေါ့နော်သူတို့တတ်မှတ်ချက်တွေရှိတယ်မြန်မာနိုင်ငံကတော့ကျွန်တော်နားလဲတာတော့18လအထိပေးထားတယ်လို့ကျွန်တော်နားလဲတယ်အဲ့ဒီ18လလောက်ထိဆက်ပြီးတော့ဒီမှာနေယာယီနေထိုင်ခွင့်အဲပေးထားတယ်ပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့ကိုအဓိကရှင်းပြတာ
ဗီဇာရှောက်မဲ့သူတွေအတွက်အခက်ခဲတွေဟာရောဟိုဘာတွေရှိနိုင်မလဲရှင
်ဟုတ်ကဲ့အခုဒီ TPS ကိစ္စကတော့ဥပမာအဖြစ်သူကအမေရိကမှာကစ်တာနေထိုင်ဖို့ပေါ့နော်2018လအထိဒီပြိပခဖြစ်နေတဲ့ကာလမှာနေထိုင်ဖို့အတွက်ကိုသူကအခွင့်ရေးပေးတာဖြစ်တယ်အဲဒီဟာပြီးသွားလို့ရှင်တော့မြန်မာနိုင်ငံရဲ့အခြေအနေကအားလုံးဟလာဟိုပြန်ကောင်းသွားမယ်ဆိုလို့ရှင်တော့ကိုကပြန်ရမယ်တာဝန်ရှိတယ် TPS ယူထားတဲ့လူတွေအနေနဲ့ပေါ့နော် TPS ရှောက်တိုင်းလဲရနိုင်တာတော့မဟုတ်ဘူးဒါပေမဲ့ရဖို့အလားအလာများတယ်သူတို့တောင်းဆိုတဲ့ဆိုင်ရဆရန်နေတက်တည်တာကတွေပြနိုင်နေဆိုရင်နောက်ပြီးတော့သူတို့တတ်မှတ်တဲ့ရက်ကာလအတွင်းထဲမှာဒီ TPS ကိုအတော့ယာယီနေထိုင်ခွင့်ပေါ့ဗောအဲ့ဒါကိုရှောက်တယ်ဆိုလို့ရှိရင်သူတို့ကအမေရိကန်အစိုးရကပြီးမယ်ဒါပေမဲ့သူတို့တတ်မှတ်ထားတဲ့ရက်ကာလအတွင်းထဲမှာမလျှောက်ဘူးနောက်ပြီးသူတို့တောင်းဆိုတဲ့တက်တည်တာကတွေအချက်လက်တွေမပေးဘူးဆိုလို့ရှိရင်တော့အဲသူတို့အနေနဲ့ငင်းပိုင်ခွင့်ရှိတယ်အဲရှောက်တဲ့လူတိုင်းရမယ်လို့တော့တို့အာမခံထားတာတော့မဟုတ်ဘူးကျွန်တော်နားလည်ရတော့လေ
အဲ့တော့အဲ TPS visa အဲ့လိုမျိုးရထားတဲ့သူတွေနေနေကလည်းဟို green card လိုမျိုးပေါ့နော်အမြဲတမ်းနေထိုင်ခွင့်ဟိုရတဲ့ဟာမျိုးမဟုတ်ဘူးတို့ပေးမှလည်းမဟုတ်ဘူးဆိုတော့ဆိုပြီးတော့ဒီ American ဒီတရားရုံးချုပ်ကိုယ်တိုင်ကလည်းဆုံးဖြတ်ထားတော့လေဒါပေမဲ့တစ်ဖက်မှာရောဒီလိုအမြဲတမ်းနေထိုင်ခွင့်ရဖို့ပေါ့လေ American မှာအခြေချနေထိုင်ခွင့်ရဖို့အခွင့်အလမ်းတွေရောမရှိနိုင်ဘူးလားရှင်
ဒီ green card ရနိုင်တဲ့အနေအထားဆိုတာက TPS ရှိထားတဲ့လူတစ်ယောက်ကနေပြီးတော့မှဒီ green card ကိုတိုက်ရိုက်ရှောက်တဲ့အနေအထားမျိုးကတော့မရနိုင်ဘူးလို့အဲကျွန်တော်တို့ကိုဟိုပြောပြသွားတဲ့ရှေ့နေပေါ့နော်အဲကပြောသွားပါတယ်။ဘာကြောင့်လဲဆိုတော့ TPS ဆိုတာကဒီနိုင်ငံမှာယာသက်ပံအခြေချနေထိုင်ခွင့်မဟုတ်ဘူး။အဲအဲ့လိုအခွင့်အရေးပေးထားတာမဟုတ်တဲ့အတွက်ကြောင့်အဲ့ဒီရဲ့နောက်ဆက်တွဲမှာ green card ကရှောက်ပိုင်ခွင့်မရှိဘူး။အဲဆို green card ရောက်တယ်ဆိုတာကဒီနိုင်ငံမှာယာသက်ပံနေထိုင်ဖို့အတွက်အခွင့်အရေးပေးခံရသောသူတွေကလည်း green card ရောက်ပိုင်မှုရှိတာအဲဆိုအဲ့ဒါဆိုတော့အခုဒီ TPS ကယာယီပဲကိုယ့်ကိုဒီမှာနေထိုင်ခွင့်ပေးတာဟိုမှာပဋိပက္ခဖြစ်နေလို့ဟိုမှာမငြင်းချမ်းလို့ကိုယ့်တိုင်းပြည်မှာမငြင်းချမ်းလို့ဒီနိုင်ငံမှာမင်းတို့ကတော့ကောက်ွယ်ပေးထားမယ်မင်းမစိုးရိမ်ပါနဲ့မင်း18လလောက်ကတော့ဒီမှာယာယီနေလိုက်ပါအဲ18လပြီးမှဆက်ကြည့်မယ်အဲဆိုတဲ့သဘောမျိုးအဲ့ချိန်ကျတော့ကိုက green card လို့အကြေးဒီနိုင်ငံမှာပဲတသက်လုံးမဲ့အခြေချလိုက်ခြင်းနဲ့ဆိုတဲ့အနေအထားမျိုးရှိတယ်ဆိုလို့ရှင်တော့ကိုက TPS တင်မကဘူးတခြားဒီမှာမိမိရဲ့ဒီ immigration status ပေါ့နော်ဒီလူဝင်မှုကြည့်ချက်ရေးတခြားရှိနေတဲ့အခွင့်အရေးတွေဘယ်လိုမျိုးပြောင်းလဲလို့ရမလဲဆိုတခြားအခွင့်အရေးတွေလည်းရှိပါတယ်ဆိုတော့ဆိုတာက TPS တစ်ခုတည်းမှာပဲအခြေခံပြီးတော့မှ green card ရှောက်လို့မရသလို citizenship ပြပါလေမျှော်လင့်လို့မရအောင်ဒါပေမဲ့လို့နော်ရှိနေအမျိုးသမီးပြောတော့တဲ့အချက်ပေါ်မှာကိုးကားရမယ်ဆိုလို့ရှင်တော့နိုင်ငံရေးခုံလုံးကွင်းတော့ရှောက်လို့ရပါတယ်တပြိုင်တည်းထဲမှာ TPS ရှိရှိမရှိရှိနိုင်ငံရေးခုံလုံးကွင်းရှောက်လို့ရတယ်အဲတို့တော့ညာလည်းပဲအဲ့ဒီမှာလည်းပဲရက်အပိုင်းရက်အတိုင်းတာကာလတွေမှာတမှတ်ချက်တွေရှိတယ်ဒီတမှတ်ချက်တဲ့ကြော်လွန်ပြီးတော့မှရှောက်တာတွေပြူတာတွေလုပ်လို့မရဘူးလုပ်မယ်ဆိုရင်မြန်ဆက်ဆက်လုပ်အဲ့ဒါမျိုးပေါ့နော်နောက်ပြီးတော့TPS ရှောက်တဲ့နေရာမှာတော့မှလည်းပဲအဲသူပြောတဲ့ဟာကိုးကားရမယ်ဆိုလို့ရှိရင်မေလ25ရက်เนาะဒီနှစ်အခုဒီပြီးခဲ့တဲ့လပေါ့เนาะမေလ25ရက်ကနေစပြီးဖွင့်ပေးလိုက်တာ November လ22ရက်2022ခုနှစ်เนาะဒီနှစ် November လ22ရက်နေ့ဂျားကာလမှာမဖြစ်မနေရှောက်ကိုရှောက်အောင်ဒီကာလအတွင်းမှာမရှောက်ဘူးဆိုလို့ရှိရင်အဲ့ဒီနောက်ပိုင်းမှာလာတယ်ဆိုရင် TPS ကိုမပေးဘူးအဲ့ဒါမျိုးရှိတယ်ဆိုတော့အဲ့ဒီကြတော့ ကဲဟုတ်ပြီဒီညမှာအဆိုင်လန်ခိုးလုံခြင်းတဲ့လူတွေလည်းဒီကြားကာလမှာဟုတ်ကိုခိုးလုံခြင်းနဲ့ခိုးလုံပေါ့နော်ဒါလည်းနောက်ထူခြားတဲ့အခွင့်အရေးရှိထားပြီးသားဖြစ်တဲ့လူတိုင်းပါလေအဲ့တော့အဲ့ဒီကနေပြီးတော့မှအဆိုင်လန်ခေါ်လုံလာပြီးတော့အောင်မြင်သွားပြီဆိုလို့ရှိရင်တော့နောက်ထပ် green card တွေပါတယ်ရနိုင်တဲ့အခွင့်အရေးတွေရှိတာပေါ့နော
်အခုဒီ TPS ကတော့ယာယီနေထိုင်ခွင့်18လဆိုတော့မြန်မာနိုင်ငံမှာအဲ့လို18လအတွင်းအပြောင်းလဲမဖြစ်ဘူးဆိုရင်ရောသူတို့တက်တန်းတိုးမဲ့အနေအထားရှိလားရှင
်ရှိပါတယ်ဒါကိုလည်းရှိနေကရှင်းပြတဲ့နေရာမှာအဲဒီတက်တန်းတိုးတဲ့အနေအထားကဒီမြေပြင်ပေါ်မှာဖြစ်တဲ့အနေအထားပေါ်မှာမူတည်ပြီးတော့မှသူကတုံးတက်ပြီးတော့မှအဲတိုးတင့်တယ်ဆိုပြီးတော့မှသူကတိုးသွားပါလိမ့်မယ်အဲ့ဒီတိုးသွားတဲ့နေရာမှာလည်းပဲဂီယူဆက်ရမှာကငကိုကလေးက TPS ရထားတဲ့သူတွေအနေနဲ့ဒီတက်တန်းတိုးပြီဆိုလို့ရှိရင်လည်းကိုကလည်းတက်တန်းလိုက်တိုးလို့ရတယ်။နောက်သူတတ်မှတ်ထားတဲ့အချိန်ကာလအတွင်းမှာတက်တန်းတိုးရမယ်ဒီအတိုင်းဒီတက်တန်းအတွင်းမှာဒီအချိန်ကာလအတွင်းမှာတက်တန်းတိုးရမယ်ဆိုလို့ရှိရင်ဒီအတိုင်းကဒီအချိန်ကာလအတွင်းမှာတိုးကိုထိုးရမယ်။အဲ့ဒီတတ်မှတ်ထားတဲ့အချိန်ကာလအတွင်းကြော်ွားတယ်ဆိုလို့ရှိရင်လည်းမရတော့ဘူး။နောက်တစ်ခုကခုနအစောနပြောထားသလိုပဲမေ25ရက်ကနေဒီနှစ်November 22ရက်အတွင်းထဲမှာကိုက TPS မယူမိလိုက်ဘူး November 22ရက်နေ့နောက်ပိုင်းကျမှယူမယ်သို့မဟုတ်ဟလာဒီ18လကာလကြော်ပြီးတော့မှမြန်မာမှာလည်းအခြေအနေမကောင်းသေးဘူးအခြေအနေမကောင်းသေးတဲ့အတွက်ကြောင့် American အစိုးရကလည်းထပ်ပြီးတော့ဟလာဒီကာလ TPS ကာလကိုတက်တန်းထပ်တိုးတယ်ဆိုလို့ရှိရင်အဲ့ဒီအချိန်ရောက်တော့မှငါရှောက်မယ်ဆိုလို့ရှိရင်မရဘူးသူကသတ်မှတ်ချက်ကဆိုတော့အဲ့ဒီအချိန်ကျအစကတည်းက TPS ကိုရှောက်ထားတဲ့လူဖြစ်ရမယ်ရထားတဲ့လူဆိုရင်ဆက်ပြီးတော့ရှောက်ပိုင်ခွင့်ရှိမယ်အနာဂတ်မှာလည်း
ဒါကတော့ဘာမပွိုင်းတာဝန်ခံကိုမိုးချမ်းပါရှင်